သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပဋိပက္ခတွေအတွင်ထိကြိုက်လွယ်အုပ်စုတွေနဲ့အမျိုးသမီးနဲ့ကလေးငယ်တွေကအထိဆုံးကပါဝင်ပါတယ်။အဲ့ဒီအဆိုပြချက်ကိုတက်တည်ပြနေတာကတော့တိတ်ဆုံးမှုမြင့်တက်လာတဲ့အမျိုးသမီးအရေးအတွက်ကိန်းဂဏန်းတွေပါ။တော်လှန်ရေးကာလ၃နှစ်ခွဲကျော်အတွင်းစစ်ကောင်စီရဲ့တပ်ဖြတ်မှုကြောင့်တိတ်ဆုံးခဲ့တဲ့အမျိုးသမီးအရေးအတွက်က1600ကျော်ရှိပြီလို့ NUG အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကအခုလာမှထုတ်ပြန်ထားပါတယ်။2021ခုနှစ်ကအမျိုးသမီးတည်ဆုံးမှု106ရောက်ရှိခဲ့ရကနေအခုနှစ်မကုန်ခင်အထိတည်ဆုံးသူဦးရေ628ရောက်ရှိခဲ့တာကြောင့်အမျိုးသမီးတည်ဆုံးမှုအရေအတွက်ဟာ5ဆကျော်တိုးလာတဲ့အခြေအနေပါဒီလိုတည်ဆုံးမှုတွေရှိလာပေမဲ့တစ်ဖက်မှာတော့အမျိုးသမီးတွေဟာကြော်လန့်ရင်းမှာအသက်အန္တရာယ်ပြီးရှေ့တန်းကနေပါဝင်နေစေဖြစ်ပါတယ်အဲ့ဒီလိုပါဝင်တဲ့နေရာမှာလဲအမျိုးသမီးအခွင့်အရေးကြားမှတန်းတူမှုဆိုတဲ့ခေါင်းစဉ်လေးအောက်မှာပဲခွဲခြားဆက်ဆံခံရမှုတွေကရှိနေသေးပဲလို့ပြောလာသူကအမျိုးသမီးတော်လှန်ရေးရဲဘော်တူဦးဖြစ်တဲ့နော်ဂူဂူပါ
ကျွန်တော်တို့ဒီအမျိုးသမီးတွေဖြစ်နေတဲ့ဆိုတဲ့ကိစ္စရဲ့တစ်ခုတည်းနဲ့တင်ကိုကျွန်တော်တို့တခါရေးပိုင်းမှာထဲထဲဝင်ပါဝင်လို့မရဘူးလှုပ်ဆောင်ပေးခွင့်မရှိဘူးလှုပ်ဆောင်ပေးလို့မရဘူးကျွန်တော်တို့နောက်ကနေပဲလုပ်ရတာတွေဖြစ်တယ်စေဘဆိုင်ရဆိုလဲစေဘဆိုင်ရမို့လို့အဲရှင်းလင်းစစ်မြေနာပြင်ပေါ်သွားတဲ့အခါဆိုလို့ရှိရင်လည်းအဲ့လိုပေါ့ပါဝင်ခွင့်မရတာရှိတယ်။ကျွန်တော်အနေနဲ့ကတော့အမျိုးသမီးတွေရဲ့ကိုအဲသူတို့လုံဆောင်နိုင်စွမ်းသူတို့လုံနိုင်တဲ့ကိုရည်သွေးသူတို့မှကိုရှိနေတဲ့ကိုပိုင်ရည်ချင်းနဲ့ရှိနေကြတဲ့အမျိုးသမီးတယောက်ချင်းစီတိုင်းကိုဟိုဘယ်လိုလဲဒီ support ကောက်ကောက်ခွင့်ပြီးတော့နေရာပေးပြီးတော့သူတို့လုံနိုင်ပါတယ်ဆိုတာတွေကိုထပ်ပြခွင့်လုပ်ပြခွင့်လုံနိုင်တဲ့အခွင့်အရေးတွေကိုပေးဖို့တော့လိုအပ်တယ်လို့ကျွန်တော်ထင်ပါတယ
်ဒီလိုခက်ဆက်ဆက်ကတ်တတ်မှုတွေကြာကနေပဲစစ်အာဏာရှင်ကိုတော်လှန်မှုနေဦးတော်လှန်ရေးအစားရန်ကုန်မြို့မှာပထမဆုံးလက်မော်ထွက်ဆန္ဒပြခဲ့သူတွေတဲ့အမျိုးသမီးတွေကထိတ်ဆုံးကပါဝင်ခဲ့ပါတယ်ဒါအပြင်အမျိုးသမီးတွေဦးဆောင်ပြီးပန်တပိတ်တနခါတပိတ်လိုအာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေအပြင်ထမိန်အလန်ထူပြီးစန့်ကျင်ခဲ့တဲ့တပိတ်ဟာဆိုရင်လဲ Sarah Revolution ဆိုပြီးကဘာကိုတည်ဆည်ခဲ့ပါတယ်။အဲ့ဒီလိုတော်လှန်ရေးတဲ့ထက်ထဲဝဝပါဝင်လာတဲ့အမျိုးသမီးတွေကိုစစ်အုပ်စုဘက်ကလည်းဖိနှိပ်မှုတွေတိုးမြှင့်လှုပ်ဆောင်လာတာကိုကိန်းဂဏန်းအချက်လက်တွေကသက်သေထူနေပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကကောက်ယူထားတဲ့အစီအစဉ်တွေအရစစ်တပ်အာဏာစသိမ်းချိန်ကနေအခုနှစ်အောက်တိုဘာလလဲအထိနိုင်ငံရေးအကျဉ်းသူစုစုပေါင်း9,900ကျော်ရှိပါတယ်။ဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသူတွေထဲမှာတည်ရန်ချမှတ်ခံရသူ16ရောက်အထိရှိနေတာပါ။အမျိုးသမီးတွေဟာအနာဂတ်တွေအိမ်မက်တွေကိုဆွန့်လွတ်ပြီးမြမဒီမိုကရေစီအရေးမှာကြာရနေရကနေပါဝင်တိုက်ပွဲဝင်နေကြပေမယ့်ခွဲခြားဆက်ဆံခံနေရမှုတွေနဲ့ပတ်သက်ပြီးဘဂဒအကြောင်းသူမတ်ဤသီရီကျော်က
နိုင်ငံရေးလုပ်တဲ့အခါမှာကျမတို့တွေကမိန်းမဖြစ်နေလို့ကိုအမျိုးသမီးဖြစ်နေလို့ကိုဝေဖန်တိုက်ခိုက်ခံရတယ်ခွဲခြားဆက်ဆံခံရတယ်လို့ပဲကျမမြင်နေပေါ့နော်ဒီကာလမှာအမျိုးသမီးတွေကိုနေရာပေးတယ်ရှေ့ထွက်လာကြတယ်ဆိုတာလည်းတကယ်ကလည်းဟုတ်မနေဘူးပေါ့နော်အနေအချင်းနောက်တာရှိရပေါ့နော်ဒီပုံမှာလည်းအမျိုးသမီးတွေကိုအိမ်ဖြစ်တတာပေးယုံတာမြင်ရတယ်ပေါ့နော်အမျိုးသမီးတွေအဲကျမတို့တွေပေါ့နော်တခုခုကိုလှုပ်ဆောင်ကြတဲ့အခါမှာဒီအသွေးခေါ်မတူတာတွေဒီထင်မြင်ယူဆချက်တွေမတူတဲ့အခါမှာကျမတို့ဒီလိုမျိုးဝေဖန်ပြောဆိုကြတဲ့အခါမှာကျမတို့ကိုအသွေးခေါ်ရာအယူအဆအရာပြန်ပြီးဝေဖန်တုံ့ပြန်တာမျိုးတွေမရှိဘဲနဲ့ကျမတို့ရဲ့ဒီအမျိုးသမီးဖြစ်တည်မှုအပေါ်ပဲဝေဖန်တက်ခဲတာတွေကိုမကြာခဏကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့နိုင်ငံရေးလုပ်တဲ့အခါမှာကျမတို့တွေကမိန်းမဖြစ်နေလို့ကိုအမျိုးသမီးဖြစ်နေလို့ကိုဝေဖန်တိုက်ခိုက်ခံရတယ်ခွဲခြားဆက်ဆံခံရတယ်လို့ပဲကျမမြင်နေပေါ့နော်
စစ်တပ်ရဲ့အမျိုးသမီးတွေပေါ်ဖိနှိပ်မှုတွေကအခုမှတော့မဟုတ်ပါဘူး။နှစ်ပေါင်း90ကျော်ကြာပြည်တွင်းစစ်တွေအတွင်တိုင်းရင်းသားဒေသကအမျိုးသမီးတွေပေါ်လိမ္မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုစစ်လက်နက်တစ်ခုတစ်ဖွဲ့အသုံးပြုနေတာတွေရှိပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တစုနီးပါးကရှမ်းပြည်နယ်မြောက်ပိုင်းပန်ဆန်းမြို့နယ်မှာဖြစ်ပွားခဲ့တဲ့ကချင်စစ်ရနဝန်ထမ်းကျောင်းဆရာမနှစ်ဦးကိုအုပ်စုလိုက်အဓမ္မပြုကျင့်တက်ဖြတ်ခဲ့တဲ့အမှုဟာဆိုရင်လေအခုချိန်ထိတရားမျှတမှုမရသေးပါဘူး။ ဒီလိုဖိနှိပ်မှုတွေရှိနေပေမဲ့တိုင်းရင်းသူအမျိုးသမီးတွေဟာနိုင်ငံရေးမှာရှေ့တန်းကနေဦးဆောင်ပြီးအာဏာရှင်ကိုစန့်ကျင်အမျိုးသမီးအရေးအတွက်ပါတိုက်ပွဲဝင်နေကြရတာပါအရင်ဒီမိုကရေစီအစိုးရလက်ထက်တုန်းကအမျိုးသမီးပါဝင်မှု30ရာခိုင်နှုန်းကိုမြင့်တင်လှုပ်ဆောင်မှုတွေရှိခဲ့ပေမယ့်လက်ရှိကာလမှာတော့အောက်ဆုံးထိရောက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတအားအမျိုးသမီးအဖွဲ့အစည်းရဲ့အကြံပေးအဖွဲ့ဝင်လွေပိုးငယ်ကအခုလိုပြောပါတယ်
တိုင်းရင်းသားဒေသပေါ့နော်ဗမာမဟုတ်တဲ့တိုင်းရင်းသားဒေသတွေမှာဆိုလို့ရှိရင်နှစ်ပေါင်းများစွာဆိုတာစစ်ပွဲရဲ့အဲဒဏ်ကိုခံခဲ့ရတယ်ပေါ့နော်အထူးသဖြင့်ကအမျိုးသမီးနဲ့ကလေးကပို့ပြီးတော့မှအာခံစားရတယ်တနိုင်ငံလုံးမှာရှိနေတဲ့အမျိုးသမီးတွေကတော့ဥပဒေရခွဲခြားဖိနှိပ်မှုတွေရှိတယ်မြန်မာနိုင်ငံမှာရှိနေတဲ့အမျိုးသမီးတွေကိုကာကွယ်ပေးတဲ့ဥပဒေကမရှိဘူးပေါ့နော်အထူးသဖြင့်အိမ်တွင်းကြံဖတ်မှုပဲပြောဘလို့ကြံဖတ်မှုလိမ်ပိုင်းဆိုင်ရာကြံဖတ်မှုတွေဖြစ်လာပြီဆိုလို့ရှိရင်အမျိုးသမီးတွေကအာနင့်နာတဲ့သူပဲမှာပဲအများရန်ရက်တည်နေရတယ်ပေါ့နော်ဒီနိုင်ငံတော်ရဲ့ဖွဲ့စည်းတည်ဆောက်မှုအစိုးရအစင်းစင်မှာဟိုကအမျိုးသမီးတွေရဲ့ပါဝင်မှုကမရှိနေဘူးအခုဆိုပိုဆိုးသွားပြီအဲ့ရန်တရားကပြက်ပြားသွားပြီပေါ့နော်အရင်တော့လွှတ်တော်တွေထဲမှာသို့မဟုတ်ဒီအာနိုင်ငံရေးပါတီတွေထဲမှာဆိုလို့ရှိရင်လည်းအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်တာနဲ့ငြိမ်းချမ်းရေးပြည်ဖြစ်စင်မှာဆိုလို့ရှိရင်လည်းအမျိုးသမီးတွေရဲ့ဆုံးဖြတ်ချက်ချမှတ်တဲ့နေရာမှာပါဝင်ဖို့အတွက်တူအားရရှိခဲ့ပေမဲ့လည်းအခုကတော့စစ်ကောင်စီရဲ့လက်ထက်ရောက်သွားတဲ့အချိန်မှာလုံးဝ0ပြန်ဖြစ်သွားတဲ့အနေအထားမှာရှိရပါတော့
နိုင်ငံရေးနယ်ပယ်မှာအမျိုးသမီးဥဆောင်သူတွေကပညာရေးခလေးတငယ်အရေးအမျိုးသမီးအရေးတွေကိုအမျိုးသားတွေထဲပို့ဦးစားပေးတတ်ကြတယ်လို့ AI Economic Channel ရဲ့2022ခုနှစ်ထုတ်ပြန်ခဲ့တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်ကြအပြင်အမျိုးသမီးတွေဟာအလုတ်သမားအရေးစိတ်ဆက်ညှိနှိုင်းမှုတွေကိုတံပိုးထားတတ်ကြတဲ့အတွက်နိုင်ငံရေးမှာအမျိုးသမီးတွေရဲ့ပါဝင်မှုဟာအရေးကြီးတဲ့အခန်းကဏ္ဍမှာရှိနေတယ်လို့ဆိုပါတယ်။ကမ္ဘာကုလသမဂ္ဂရဲ့1996ခုနှစ်ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလည်းနိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေချမှတ်တဲ့နေရာမှာတိတ်တာထင်ရှားတဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်ဖို့ဆိုရင်အမျိုးသမီးနိုင်ငံရေးသမား30ရာခိုင်နှုန်းလိုအပ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံရေးမှာအမျိုးသမီးပါဝင်မှုနှုန်းဟာ2020ရွေးကောက်ပွဲမှာ300ခန်းတော့2015ရွေးကောက်ပွဲမှာ1300ခန်းတော့နဲ့2020ရွေးကောက်ပွဲမှာ1600ခန်းတော့ရှိခဲ့ပါတယ်နိုင်ငံရေးတက်ကြလှုပ်ရှားသူတို့ဖြစ်တဲ့ကိုမင်းသွေးတက်ကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုအပေါ်သူ့အမြင်ကိုအခုလိုဆိုပါတယ
်နိုင်ငံရေးမှာပါဝင်မှုကနည်းနေသေးတယ်ဒါကလည်းမျိုးစိပိတ်နားပိတ်လှုပ်ထားတာရယ်ဖိနှိပ်မှုကြီးရယ်နောက်တစ်ခုကကြားနဲ့မနဲ့တောင်မှနိုင်ငံရေးလုတ်တဲ့အခါဖန်ခံရတဲ့အခါဖြစ်ပြီးစစ်ကြောရေးဝင်ရတဲ့အခါဖြစ်ပြီးမတူညီဘူးပေါ့နော်အာဏာပိုင်တွေဒီဆက်အာဏာရှင်တွေရဲ့ဖိနှိပ်မှုကကျွန်တော်တို့ဒီကလေးတွေကိုနိုင်ငံရဲ့စနစ်နဲ့ကျွန်တော်တို့နိုင်ငံကအတုံးချနေတယ်တွားနေတယ်စနစ်နဲ့ပြောညီရဲ့အခြေအနေမျိုးအသိပညာမျိုးဒါမှမဟုတ်နိုင်ငံသားကောင်းတယောက်လိုမျိုးပြိုးထောင်ဖို့ကြတော့ဒီအမျိုးသမီးတွေရဲ့လက်ထဲမှာပဲရှိရဲသူတို့ကဒါလုံနိုင်နေနိုင်ငံရဲ့အောင်မျိုးဆက်တွေကလေးတွေကိုပဲ့တင်ထိန်းချောင်းမှုဒီစနစ်ထဲကိုအံဝင်နဲ့နိုင်ငံသားကောင်းတွေဖြစ်ဖို့ငငယ်လေးကစပြီးထိန်းချောင်းတဲ့နေရာမှာသူတို့ကအခရာကြတယ်ဒါကြောင့်မလို့တိုင်းပြည်ရဲ့စနစ်ပြဋ္ဌာန်းတဲ့အချိန်ဒီမှာအဲ့စနစ်နဲ့ကြောင်ညီတဲ့မျိုးဆက်တွေနိုင်ငံသားကောင်းတွေမွေးထုတ်ပေးဖို့ကဒီမျိုးသမီးတွေရဲ့လက်ပေါ်မှာလုံ့ဝမှုတင်ညာဖြစ်တော့အဲ့အချက်တစ်ခုလေးနဲ့ဒီကျွန်တော်တို့ဒီတိုင်းပြည်ရဲ့ policy ရဲ့မှာမျိုးသမီးတွေမြန်မာပါဝင်နိုင်ဖို့အရေးကြီးတယ်ဆိုတာတွေ့ရပါတ
ယ်။မြန်မာလူအဖွဲ့အစည်းမှာဒီနေ့အချိန်ထိအမျိုးသမီးတွေရဲ့ဖြစ်တည်မှုကိုနှိမ်ချဆက်ဆံတာအမျိုးသမီးဆိုရင်အိမ်မှုကိစ္စနိုင်နေရမယ်ဆိုတဲ့ရှေးရိုးဆွဲတလိထုံတန်းနေကြအမျိုးသမီးတွေရဲ့လုံနိုင်စံကကန့်သက်ခံရမှုတွေရှိနေစေပါနိုင်ငံရေးမှာဆိုရင်လည်းအမျိုးသမီးတွေဟာနိုင်ငံရေးအတွေ့အကြုံနဲ့ပါတယ်ဆိုတော့မြန်မာလူ့အဖွဲ့အစည်းရဲ့အမြင့်ကျင့်မှုတွေကြောင့်ဆုံးဖြတ်ချက်ချတဲ့အစီအစဉ်တွေမှာအမျိုးသမီးပါဝင်နိုင်မှုကနည်းပါးနေပါသေးတယ်။ NUG အစိုးရအဖွဲ့မှဆိုရင်လည်းပြည်ထောင်စုဝန်ကြီးနဲ့ဒုဝန်ကြီးစုစုပေါင်း34ဦးရှိတယ်။အမျိုးသမီးဝန်ကြီးအရေအတွက်က6ဦးသာရှိနေတာပါရှားကိုင်းနှုံးအဖြစ်ဆိုရင်အစိုးရအဖွဲ့မှာအမျိုးသမီးဝင်ကြီးပါဝင်မှုနှုံးက78ရာခိုင်နှုန်းသာရှိနေတဲ့အခြေအနေဖြစ်နေပါတယ်။လက်ရှိအမျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်မှုတွေကိုဖြေရှင်းနိုင်ဖို့ဆိုရင်လွတ်လပ်စွာထုတ်ဖော်နိုင်ခွင့်ပေးဖို့လိုတယ်လို့မြန်မာအမျိုးသမီးတက်မက BWU ရဲ့အဖွဲ့ဝင်တဦးဖြစ်သူမတ်စာစာကဆိုပါတယ်
။တချို့အမျိုးသမီးအများစုတွေဒီကျမတို့တွေရေဆိုးရွားတဲ့စနစ်ဆိုးအောက်မှာအကျဉ်းဆိုးအောက်မှာတိမ်ငယ်မှုတွေနဲ့ဝန်းနေအောင်ငယ်မှုတွေနဲ့ဖြတ်တန်းခဲ့ရတဲ့ခါမှာကိုယ့်ရဲ့နစ်နာမှုတွေကိုထုတ်ဖော်ပြောဖို့အတွက်ကိုအင်မတန်မှဆိုးရွားကြတယ်။အမျိုးသမီးတွေလွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်အောင်လို့သွန်အားပေးပြီးတော့ခွန်အားပေးတဲ့ စနစ်တွေလည်းကျမတို့စီမှာရှိဖို့လိုတယ်ဆိုတော့ဒါတွေကိုကျမတို့တွေက women to women ပေါ့နော်အမျိုးသမီးအချင်းချင်းပြန်ပြီးခွန်အားပေးဖို့လိုအပ်တယ်ဒီဟာတွေကိုစနစ်ကိုတော်လှန်ဖို့ဆိုတော့ပေါ်ဝါဒကြီးစိုးမှုတွေရှော့ချဖို့လည်းအရေးကြီးတယ်ပြောင်းရတဲ့အမျိုးသားတွေရဲ့အားပေးကူညီမှုပံ့ပိုးမှုတွေအများကြီးလိုအပ်ပါတယ်။အမျိုးသားတွေကကိုယ့်ရဲ့အမျိုးသမီးတွေကိုလက်တွဲခေါ်ယူမှုတွေပံ့ပိုးကူညီမှုတွေဒါကအမျိုးသမီးတွေကဒီအကြောင်းအရာတွေမှာပါဝင်သင့်တယ်ဦးဆောင်သင့်တယ်ပါဝင်ဆွေးနွေးသင့်တယ်ဆိုတဲ့လက်တွဲခေါ်ယူမှုတွေလည်းအများကြီးလိုအပ်တယ်ပေါ့နော်
မြန်မာနိုင်ငံလူဦးရေ52%ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်တာကြောင့်အမျိုးသားတွေထက်ပိုများတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့ဖိုဝါရကြီးဆိုမှုရှေးရွတ်တလိထုံတန်တွေနဲ့စစ်တပ်ရဲ့အမျိုးသမီးတွေကိုရည်ရွယ်ချက်ရှိရှိဖိနှိပ်တဲ့လှုပ်ဆောင်မှုတွေကြောင့်အာဏာရှင်ကိုတော်လှန်နေရင်အမျိုးသမီးတွေရဲ့အခက်ခဏကတော့မင်းမင်းလို့နေစေပါ။ဒီသတင်းဆောင်မကိုတန်လင်းခက်ကပေးပို့ထားတာဖြစ်ပါတယ်။
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါသလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ